Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင်ဖီရီမြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ17ရက်နေ့စနေနေ့ညနေခင်း6နာရီကနေ9နာရီခွဲအထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာဖိုင်ပါဒီညနေခင်းအတွက်အစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
ကျွန်တော်ကတော့အော်မဒီကနေ့ညနေခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးသွားမှာပါ။အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးရရှိတဲ့သဘောတူညီချက်မျိုးဘယ်တော့မှမရခဲ့ဘူးလို့အမေရိကန်သမ္မတဘရိုက်အိုဘားမားကပြောဆိုလိုက်တာ။အီရန်နိုင်ငံအရှေ့ဘက်မှာကာဗွန်ခွဲတက်ခတ်တာကြောင့်လူ100လောက်တေဆုံးသွားတာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။နားလည်ပါရဲ့
။ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့အယက်သားအစိုးရလက်ချက်မှာအာဇာနည်နေ့အခမ်းအနားကိုပြည်သူတွေအနေနဲ့တခမ်းတနားလွတ်လွတ်လပ်လပ်ကျင်းပခွင့်ရတယ်လို့သတင်းသမားတွေနဲ့တက်ကြလှရှာသူတွေဘက်ကတုံ့တက်ကြပါတယ်
။ဟိုနောက်တစ်ခါဒုတာမရကိုလည်းသူကပို့ပြီးတော့သိုးရတဲ့သဘောထားကြည့်ဖို့ကြားတဲ့အနေနဲ့သူကဒီဒုတာမရကိုသာတက်ရောက်ပြီးတော့အလေးပြုရတော့တော့တမျိုးတွေလောက်လာတာပေါ့နော်။အဲ့တော့ဒါတွေကရင်းနဲ့တူတဲ့အခင်ချင်းပေါ့
ကိုတီဟသွေးပြောပြသွားတာပါဒီနောက်ပိုင်းမှာတော့နယ်စည်းမချသတင်းထောက်များအဖွဲ့ကနေထုတ်ပြန်တဲ့သတင်းသမားတွေနဲ့အများပြည်သူသိအောင်ချင်းချောက်ပြောဆိုနေတဲ့နိုင်ငံတကာသတင်းကောင်းဆောင်တွေထဲမှာသမ္မတဦးသိန်းစိန်ပါတဲ့သတင်းနောက်ပိုင်းမှာတော့မြန်မာနိုင်ငံက International School တွေရဲ့အရေးပါတဲ့သတင်းဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးကြမှာပါရှင်
အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးလွန်ခဲ့တဲ့အပတ်တွင်ရရှိခဲ့တဲ့သဘောတူညီချက်လိုမျိုးဘယ်တော့မှမရခဲ့ဘူးလို့အမေရိကန်သမ္မတဘရိုက်အိုဘားမားကပြောဆိုလိုက်ပါတယ်။အဲဒီသဘောတူညီချက်ကြောင့်အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မဲ့အစီအစဉ်ကိုတားဆီးနိုင်လိုက်တာဖြစ်ပါတယ်။ဒီကနေ့ပြောကြားမဲ့သမ္မတရဲ့အပတ်စဉ်မိန့်ခွန်းထဲမှာအီရန်အနေနဲ့ဒီရရှိထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးလှည့်ပြလို့ရနိုင်မှာမဟုတ်ကြောင်းနဲ့အဲဒီလိုမလုပ်နိုင်အောင်အစဉ်စဉ်စုံစမ်းစစ်ဆေးသွားနိုင်ဖို့အားလုံးပြင်ဆင်ထားတယ်လို့ဆိုပါတယ်။နျူကလ িয়ার နဲ့ပတ်သက်တဲ့ပစ္စည်း98ရာခိုင်နှုန်းကိုနိုင်ငံပြည်ပကိုပို့ဆောင်ဖို့အီရန်ရဲ့သဘောတူညီချက်ကိုချိုးဖောက်မယ်ဆိုရင်ဒီအီရန်ရဲ့စီးပွားရေးကိုအင်အားချိနဲ့စေတဲ့စီးပွားရေးပိတ်ဆို့တံခတ်မှုကိုပြန်အသက်သွင်းမှာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်။အခုလိုသဘောတူညီချက်ကိုမရဘူးဆိုရင်တော့မတိမငြိမ်ဖြစ်နေတဲ့အဲ့ဒီဒေသမှာနောက်ထပ်စစ်ပွဲတစ်ခုထပ်ဖြစ်လာမယ့်အရေးကဘာကြီးအနေနဲ့ရင်ဆိုင်ရလိမ့်မယ်ဆိုပြီးတော့လည်းသမ္မတကပြောပါရယ်ဒီကနေ့အစောပိုင်းတုန်းကတော့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာခါမနီကအခုလိုသဘောတူညီချက်ရလိုက်တာဟာတခြားကိစ္စရပ်တွေအားလုံးမှာအတူပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့အချက်ပြလိုက်တာမဟုတ်ကြောင်းရမန်ဒန်ဥပုသ်ကာလပြီးဆုံးခြင်းအထိမ်းအမှတ်အနေနဲ့နိုင်ငံကိုပြောကြားတဲ့ရုံးမြင့်တန်ကြားမိန့်ခွန်းအတွင်းမှာထည့်သွင်းပြောဆိုခဲ့ပါရယ်ခင်ဗျာ
အသစ်တက်လာတဲ့ဂရိဝန်ကြီးတွေဒီကနေ့မှာကျန်းသစ္စာချိန်ဆိုကြပြီးဂရိနိုင်ငံကိုတတိယငွေကြေးထောက်ပံ့မဲ့အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးမှုအစ်စ်တွေတဖန်ပြန်လည်စတင်ခဲ့ပါတယ်။ဝန်ကြီးချုပ်တာဘရက်စ်ကသဘောထားတင်းမာတဲ့ဝန်ကြီးအင်ဆိုင်းအင်ဝန်ကြီးဖြစ်တဲ့လာဖာဇနစ်နဲ့အခြားဝန်ကြီးနှစ်ဦးကိုယာတူးကထုတ်ပယ်လိုက်ပါတယ်။ဝန်ကြီးဟောင်းလာဖာနဇစ်ဟာဂရိဝန်ကြီးချုပ်နဲ့နီးစပ်သူဖြစ်ပြီးအလို့သမားကြီးဝန်ကြီးဌာနကနေအလွန်အရေးပါတဲ့ဆိုင်းအင်ဝန်ကြီးဌာနကိုပြောင်းလဲနေရာယူခဲ့သူဖြစ်ပါတယ်။ငွေကြေးအကြက်တဲကြုံနေရတဲ့ဂရိအနေနဲ့အခွန်တွေပိုတိုးကောက်ဖို့ပင်စင်ထောက်ပံ့ခြေတွေလျှော့ချဖို့ပါဝင်တဲ့ချိုးချံချွေတာရေးအစီအစဉ်ကိုအတိုက်ခံပါတီတွေရဲ့ထောက်ခံမှုနဲ့ဂရိလွတ်တော်တဲမှာမဲခွဲအတူပြုခဲ့ပြီးတဲ့နောက်ဥရောပကျွေးရှင်နေစီကဗန္ဒာရေးအကူအညီတွေထပ်ရခဲ့ပါတယ်။ဒါ့အပြင်ဥရောပမိတ်ဖက်နိုင်ငံတွေကကူညီမဲ့ Euro 86 billion ငွေကြေးအစီအစဉ်ကိုဂရိနိုင်ငံကသဘောတူလက်ခံခဲ့တာကြောင့်အပြန်အလှန်အားဖြင့်ဂရိနိုင်ငံအနေနဲ့ Euro 50 billion တန်ဖိုးရှိတဲ့နိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကပိုင်အဖြစ်ပြုလုပ်ရည်ဖြစ်ပါတယ်။အကူအညီထောက်ပံ့ရရည်အစီအစဉ်သဘောတူညီအချက်လက်သေးစိတ်ကိုအကြေအလည်ဆွေးနွေးသွားဖို့ရည်ရွယ်ထားတဲ့အကြောင်းသဘောတူညီုံတက်တက်မဟုတ်ပဲဘလောက်ထိအကောင့်ထဲပေါ်လာမလဲဆိုတာကိုကြည့်ရမှာဖြစ်တယ်လို့အသစ်တက်လာတဲ့လူသမားကြီးဝန်ကြီးကပြောဆိုပါတယ
်။အီရန်နိုင်ငံအရှေ့ဘက်ဒါယာလာဒေသမှာကာဗွန်ခွဲတိုက်ခိုက်တာကြောင့်လူ100လောက်သေဆုံးသွားတယ်လို့အီရန်အာဏာပိုင်တွေကပြောပါတယ်။ IS စစ်သေးကြွားတွေရဲ့လူအသေးအပြောက်အများဆုံးတိုက်ခိုက်မှုကြီးတွေကတခုလည်းဖြစ်ပါတယ်။ရှီးယက်မွတ်စလင်အများစုနေထိုင်တဲ့ company Saad မြို့ကဈေးဆိုင်နေတဲ့လူစီကားတဲ့နေရာမှာတောက်ကြနေကဘုံခွဲတိုက်ခိုက်မှုကြောင့်လူ90လောက်ထိခိုက်ဒဏ်ရာရပါတယ်။မွတ်စလင်တွေရဲ့ရမဒန်ဥပုသ်ကာလပြီးဆုံးခြင်းအထိမ်းအမှတ်အနေနဲ့ဈေးဝယ်ထွက်သူတွေဟာအဲ့ဒီနေရာကိုလာရောက်နေစမှာအခုလိုဘုံပေါက်ကွဲခဲ့တာပါဘုံပေါက်ကွဲမှုကြောင့်အဆောက်အဦတော်တော်များများပျက်စီးကုန်ပြီးလမ်းမော်ကအပျက်စီးတွေကြားထဲမှာဒဏ်ရာရသေဆုံးသူတွေကိုလည်းတွေ့နေပါတယ် အပျက်စီးတွေအောက်မှာပိတ်နေသူတွေကိုလည်းကယ်ဆယ်ရေးသမားတွေကရှာဖွေနေပါတယ်။လူမှုကွန်ရက်တစ်ခုမှာတော့ IS စစ်သေးကြတွေကဒီတိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာဖြစ်ပြီးရှီးယက်မွတ်စလင်တွေကိုပိတ်မထားတိုက်ခိုက်တယ်လို့ဖော်ပြထားပါတယ်။ဒီကနေ့မှာတော့အာဖဂန်နစ္စတန်မှာဘုံပေါက်ကွဲခဲ့တာကြောင့်လုံခြုံရေးရဲဝန်ထမ်း6ဦးသေဆုံးသွားပါတယ်။မွတ်စလင်တွေရဲ့ Eid al-Fitr အလယက်ကာလပထမဆုံးနေ့မှာဒီရဲတွေစီးလာတဲ့ကားဟာလမ်းပေါ်ထောင်ထားတဲ့မိုင်းကိုနင်းမိပြီးဘုံကွဲခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။တခြားရဲ3ဦးလည်းဒဏ်ရာရခဲ့တယ်လို့ပြင်သစ်သတင်းဌာနကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘသူလက်ချက်ဖြစ်တယ်ဆိုတာကိုမသိရသေးပါဘူး
။အမေရိကန်ပြည်ထောင်စုတနဆက်ပြည်နယ်ချက်တာနာကိုမြို့မှာဖြစ်ခဲ့တဲ့ပစ်ကတ်တိုက်ခိုက်မှုနဲ့ပတ်သက်လို့တန်တရာအဖြစ်ခံရသူဟာမနှစ်တုန်းကဂျော်ဒန်နိုင်ငံမှာ9လကြာနေထိုင်ခဲ့တယ်လို့ထောက်လန်းရေးသတင်းကိုကိုကာပြီးအမေရိကန်သတင်းတွေမှာဖော်ပြပါတယ်။2014ခုနှစ်မှာသွားရောက်မလဲပတ်ခင်ဂျော်ဒန်နိုင်ငံကို၄ချိန်သွားခဲ့တယ်လို့အဗ်ဒူလာဇီကအဲ့လိုသွားရောက်ခဲ့တယ်လို့သတင်းတွေရရှိပါတယ်။ဂျော်ဒန်မှာရှိနေတော့အစွန်းရောက်အုပ်စုတွေနဲ့သူဆက်သွယ်ခဲ့ခြင်းရှိမရှိဆိုတာကိုတော့တာဝန်ရှိသူတွေကဆက်လက်စုံစမ်းစစ်ဆေးနေတယ်ဖြစ်ပါတယ်။အဗ်ဒူလာဇီသွားလာခဲ့တဲ့ခရီးတွေနဲ့ပတ်သက်လို့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုကထောက်လန်းနေစေဖြစ်ပြီး FBI အရာရှိ Ed Reinhold ကတောက်ကြနေကချန်တာဂိုနာမှာပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အဗ်ဒူလာဇီရဲ့သွာလာလှုပ်ရှားမှုနဲ့ပတ်သက်လို့သတင်းအချက်အလက်တွေထောက်ပံ့ပေးကြဖို့နိုင်ငံတကာမှာရှိတဲ့အခြားထောက်လန်းရေးဌာနတွေကိုအကူအညီထောင်းထားကြောင်း FBI အရာရှိ Reinhold ကပြောပါတယ်။အမေရိကန်စစ်အခြေစိုက် site စကန်နှစ်ခုမှာအမေရိကန်တပ်သား၄ဦးသေဆုံးပြီးအတော်များများဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုကိုတနတ်သမားအဗ်ဒူလာဇီကဘာကြောင့်လုပ်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ပြောဖို့စောလွန်းနေသေးတယ်လို့ FBI အရာရှိ Reno ကပြောပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေစနေနေ့ညနေခင်းသတင်းများကိုဆက်လက်ကြေညာနေပါတယ်ဂျပန်နိုင်ငံအနေနဲ့အတိတ်ကဖြစ်ရတွေကိုသင်ခန်းစာယူပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအချိန်မြင့်တင်ဖို့တရုတ်ဝန်ကြီးချုပ်လီကာချင်းကတိုက်တွန်းလိုက်ပါတယ်တရုတ်နိုင်ငံဘေကျင်းမြို့ကိုအလဲပတ်ရောက်ရှိနေတဲ့ဂျပန်မျိုးသားလူညွေးကောင်စီအကြီးအကဲရှိုတာရိုယာချီနဲ့တွေ့ဆုံခြင်းမှာဝန်ကြီးချုပ်လီကအခုလိုပြောကြားခဲ့တဲ့အပြင်တရုတ်နဲ့ဂျပန်ဆက်ဆံရေးမှာအဖို့တစ်တွေရှိပြီးလူငယ်တဲ့နှစ်တွေအတွင်းဆက်ဆံရေးမှာမပြေမလည်ဖြစ်ခဲ့တယ်လို့လည်းဆိုပါတယ်ဂျပန်နိုင်ငံအနေနဲ့ဆက်ဆံရေးတူးမြင့်မှုဆန္ဒရှိပေမဲ့လည်းရှုပ်ထွေးပြီးတော့အလျော်မပေးလိုတဲ့ကိစ္စရပ်တွေကနှစ်နိုင်ငံလုံးမှာရှိနေတာပါအခုလိုမျိုးဆက်ဆံရေးတူးမြင့်မှုဟာတရုတ်နဲ့ဂျပန်လူထုတွေအတွက်သာမဟုတ်ပဲဒေသတွင်းငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်လည်းဖြစ်ပါတယ်ဂျပန်နိုင်ငံအနေနဲ့ဗတ်ပေါင်းစုံကနေချင်းခတ်ပြေရှားပြီးအတိတ်ကဖြစ်ရတဲ့နဲ့ပတ်သက်လို့တာဝန်ယူမှုရှိဖို့တရုတ်နိုင်ငံအနေနဲ့မျှော်လင့်ကြမစ္စတာလီကပြောပါတယ်2015ခုနှစ်ဟာဖက်ဆစ်စန့်ကျင်ရေးစစ်ပွဲအောင်နိုင်ခြင်း290ပြည့်ဖြစ်ပြီးဂျပန်ရဲ့နေချက်ကျူးကျော်မှုကိုတရုတ်ပြည်သူတွေကစန့်ကျင်တိုက်ထုတ်ခဲ့ကြတာဖြစ်ပါတယ
်ဖိလစ်ပိုင်နိုင်ငံကထိန်းချုပ်ထားတဲ့တောင်တရုတ်ပင်လယ်ပြင်ဒဲကအငင်းပွားနေကြတဲ့ကျွန်းစုတွေကိုအမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံလုံခြုံရေးအရပူးတွဲစောင့်ကြည့်ရေးအမေရိကန်အနေနဲ့ကြေညာဖို့ထင်ရှားတဲ့အမေရိကန်လုံခြုံရေးကျွမ်းကျင်သူတူကအမေရိကန်အောက်လွှတ်တော်ကိုအကြံပြုတိုက်တွန်းခဲ့ပါတယ်။တရုတ်ကဒါအိုယူကျွန်းလို့ခေါ်ပြီးဂျပန်နိုင်ငံဘက်ကတော့ဆန်ကကုကျွန်းတွေလို့ခေါ်နေတဲ့အငင်းပွားနေတဲ့ကျွန်းစုပြဿနာမှာလည်းအမေရိကန်အနေနဲ့အလားတူအကြိမ်ကြိမ်ကြေညာခဲ့ဘူးပေမဲ့တောင်တရုတ်ပင်လယ်တဲကဖိလစ်ပိုင်အရေးကိစ္စမှာတော့အခုချိန်ထိအဲ့လိုမလုပ်နိုင်သေးပဲဖြစ်နေပါတယ်။အမေရိကန်အနေနဲ့အာရှဒေသကသူ့ရဲ့ခိုင်မာတဲ့မဟာမိတ်တွေကိုအမေရိကန်အနေနဲ့အကူအညီကမ်းလှမ်းဖို့အချိန်ရောက်နေပြီဖြစ်ကြောင်း Heritage Foundation အာရှလိလာရေးဌာနအကြီးအကဲ Walter Lotman ကပြောကြားလိုက်ပါတယ်ခင်ဗျာ
ပြိုင်မဲ့မိသားစုဝင်တွေနဲ့သတင်းတောက်တွေကို2009ခုနှစ်အတွင်းကတက်ခဲ့တယ်လို့အဓိကတန်လျာရှိခံရတဲ့ဖိလစ်ပိုင်နိုင်ငံကဩဇာရှိတဲ့ကောင်းဆောင်တူတည်ဆုံသွားပြီဖြစ်ပါတယ်။မန္ဒနာအိုကျွန်းမဂူအင်ဒနာအိုဒေသအုပ်ချုပ်ရေးမှူးအန်ဒဲလ်အမ်ဘက်ဂျူယန်ဟာတောက်ကြောင်နေ့နောက်ပိုင်းကအစိုးရစေယုံတစ်ခုမှတည်ဆုံသွားခဲ့တာပါ။နှလုံးရုပ်တရက်အမောဖောက်ပြီးနောက်ရက်တော်ကြာသတိမပြောနေရကနေကွဲလွန်သွားတာဖြစ်ပါတယ်။အမ်ဘက်ဂျူယန်နဲ့သူသားတွေအပါအဝင်လူတရာလောက်ကို လူ58ဦးကိုတပ်ဖြတ်မှုနဲ့တရားစွဲဆိုထားတာပါ။အဲ့ဒီတပ်ဖြတ်ခံရသူတွေထဲမှာသတင်းတော့32ဦးပါဝင်ပြီးဒါဟာဖိလစ်ပိုင်နိုင်ငံအတွင်းနိုင်ငံရေးနဲ့ဆက်ဆက်ပြီးလူဦးရေအများဆုံးတပ်ဖြတ်ခံရတဲ့လူတန်းမှုကြီးလည်းဖြစ်ပါတယ်။2009ခုနှစ်နိုဝင်ဘာလကလက်ရှိမကွေးဒနာအိုဒေသအုပ်ချုပ်ရေးမှူးအက်စမဲလ်မန်ဂူဒရာဒူရဲ့မိသားစုဝင်တွေဟာရှေ့နေတဲ့သတင်းတောက်တွေနဲ့သူ့ကိုထောက်ခံသူတွေနဲ့အတူရွေးကောက်ခံအဖြစ်ရှင်ပြိုင်ဖို့အဆိုပြုလာသွားရောက်တင်သွင်းစဉ်လန်ကီမှာအန်ဒဲလ်ဂျူနီယာဦးဆောင်တဲ့လူတရာလောက်ကလမ်းကိုပိတ်ပြီးပစ်ခတ်ခဲ့တာကြောင့်လူ60နီးပါးသေဆုံးကုန်တာပါ။2010ခုနှစ်ကတည်းကဒီအမှုကိုစတင်စစ်ဆေးတာဖြစ်ပြီးလောက်ကင်ပုံနှေးကွေးလွန်းတာကြောင့်နှစ်ဖက်ရှိနေတွေကအမှုကိုမြန်မြန်ဆန်ဆန်စုံစမ်းစစ်ဆေးဖို့တွန်းအားပေးနေပါတယ်။ဖိလစ်ပိုင်နိုင်ငံဟာသတင်းတောက်တွေအတွက်အနေရအရှိဆုံးနိုင်ငံတွေထဲမှာပါဝင်ကြောင်းသတင်းတောက်အသင်းကြီးကလည်းသတ်မှတ်ထားပါတယ်။ယူကရိန်းနိုင်ငံအရှိချမ်းကသဘုံတွေထိန်းချုပ်ထားတဲ့ဒေသပေါ်ကနေဖျက်ပြန်ခြင်းပြစ်ချခံလိုက်ရတဲ့မလေးရှားလေကြောင်းရဲ့MH17 လေယာဉ်ပျက်ကျတဲ့တနည်းပြည့်အထိမ်းအမှတ်အခမ်းအနားကိုယူကရိန်းနိုင်ငံမှာမနေ့ကတောက်ကြနေတုန်းကကျင်းပခဲ့ပါတယ်။ယူကရိန်းနိုင်ငံမြို့တော်မှာရှိတဲ့ Netherlands နိုင်ငံတန်ယုံတွေရှိမှာပန်းတွေအယုတ်တွေစက်ကူလေယာဉ်တွေချပြီးဝမ်းနေကြောင်းရေးသားခဲ့ကြသလို Netherlands တန်ယုံမှာလည်းအလံကိုတိုင်ခွက်လွင့်ထူခဲ့ကြပါတယ်။လေယာဉ်ပျက်ကျစဉ်သေဆုံးသွားတဲ့298ယောက်ထဲကအများစုက Netherlands နိုင်ငံသားတွေဖြစ်ပါတယ်။ရုရှားနိုင်ငံ Moscow မြို့က Netherlands တန်ယုံရှိမှာလည်းပဲလူဒါဇင်နဲ့ချီစုဝေးကြပြီးတော့လေရင်ပြတ်ကြတဲ့အထက်မှာပါသွားတဲ့သူတွေရဲ့နာမည်တွေကိုရေးထားတဲ့စက်ကူလေရင်တွေနဲ့အတူပန်းစည်းတွေလာရောက်ချခဲ့ကြပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရှန်ကိုကတော့ MH17 လေရင်ကိုပစ်ချလိုက်တဲ့လုပ်ရဟာရက်ဆက်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
။ Direct from Washington, the voice of America, the VOA.
စနေနေ့ညနေပိုင်းသတိတမ်းရောက်သတင်းတွေကိုကိုအောင်နဲ့ကုံရံဝင်းအောင်တို့ကကြီးညာပေးခဲ့ရပါ VOA ကနေစနေနေ့ညနေဘက်6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြသွားမှာပါပထမဦးဆုံးအနေနဲ့တော့အရင်စစ်အစိုးရလက်ထက်ကစာရင်အခုအရက်သားအစိုးရလက်ထက်မှာအာဇာနည်နေ့အခမ်းအနားကိုပြည်သူတွေအနေနဲ့တခမ်းတနာလွတ်လွတ်လပ်လပ်ကျင်းပခွင့်ရလာတယ်လို့သတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေဘက်ကသုံးသပ်ကြပါတယ်နိုင်ငံလွတ်လပ်ရေးအတွက်အသက်ပေးခဲ့တဲ့အာဇာနည်ကောင်းဆောင်ကြီးတွေကိုအခုလက်ရှိအုပ်ချုပ်သူအစိုးရအနေနဲ့ပြည်သူနဲ့တသားထဲအာဇာနည်ကုန်းမှာဥညွတ်အလေးပြုမှုတွေတလေးတစားလှုပ်ဆောင်လာတာကိုလည်းတွေ့ရတယ်လို့ဆိုပါတယ်။အာဇာနည်နဲ့အခမ်းအနားကျင်းပချိန်မှာတော့လုံခြုံရေးကတင်းကျပ်နေတဲ့အနေအထားဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမုံကဆက်သွယ်မေးမြန်းတင်ပြထားတာအောင်နားဆင်ကြည့်ရအောင်ပါရှင်။
မနက်ဖြန်ဇူလိုင်လ19ရက်နေ့တနင်္ဂနွေနေ့မှာကြာရောက်မဲ68နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုနိုင်ငံတော်အစိုးရဘက်ကဒုသမ္မတ1ဒေါက်တာဆိုင်းမောက်ခန်းကိုတိုင်တက်ရောက်ဖို့ရှိပါတယ်လို့အာဇာနည်နေ့ကျင်းပရေးနဲ့ဖိတ်ကြားရေးဆိုင်ရာကော်မတီကသတင်းထုတ်ပြန်ထားပါတယ်။အစိုးရအဆက်ဆက်ခေအဆက်ဆက်အာဇာနည်ကိုဦးကိုဥညွတ်ဂုံပြုဖို့အတွက်ပြည်သူတွေနဲ့တက်ကြွလှုပ်ရှားသူတွေဘက်ကအာဇာနည်ဂုံရှိတဲ့နေရာကိုချီတက်အလေးပြုခါရောဝပေးမှုတွေကိုဘလို့ပဲပိတ်ပင်တာစီဟန်တာမှုတွေရှိပါစေလှုပ်ဆောင်ခဲ့ကြတာရှိပါတယ်။ဒါပေမဲ့လည်းအခုအရက်သားအစိုးရခင်မှာတော့အာဇာနည်နေ့အခမ်းအနားကိုပြည်သူတွေကိုလွတ်လွတ်လပ်လပ်ကျင်းပခွင့်တစုံတရာပေးလာတဲ့အနေအထားရှိလာတဲ့အပေါ်မှာ NHK သတင်းဌာနကနိုင်ငံခြားသတင်းတောက်တဦးဖြစ်တဲ့ဦးတီဟာတွေးကအခုလိုသုံးသပ်ပါတယ
်။ဒီကအစိုးရခင်ရောက်တဲ့အချိန်မှာပေါ့နော်ဒီလိုမျိုးအရက်သားသဘောမျိုးပေါ့နော်ဒီလိုစီအစိုးရလို့ခေါ်တဲ့အစိုးရပြည်ရောက်တဲ့အချိန်မှာသူတို့ကတက်နိုင်သေးပြီပေါ့နော်လူစုကိုလူစုနဲ့အသာအသာဖြစ်မဲ့ချင်းချင်းအကြောင်းလေးတွေလောက်တာတဲ့ဆောက်မှာကျွန်တော်ကတော့ဒီအာဇာနည်နေ့ဆိုတာကအတိုက်ခံဖွဲ့စည်းတွေရနေပြီးတော့သူတို့ရဲ့နိုင်ငံရေးလှုပ်ရှားမှုကိုလုပ်တဲ့နေ့တစ်နေ့အနေနဲ့သုံးပြုလို့ရှိတာပေါ့အာဇာနည်နေ့ကဆိုတော့အစိုးရနေရတဲ့အနေနဲ့ကလည်းအတိုက်ခံစည်းတွေနိုင်ငံရေးလှုပ်တဲ့နေ့တစ်နေ့ဆိုလိုပဲသဘောထားပြီးတော့အာဇာနည်နေ့ဆိုရင်လူမျိုးရေးတင်းကျပ်တာတို့အကန့်အသတ်တွေလုပ်တာတို့အဲ့လိုမျိုးအများကြီးလုပ်ခဲ့တာပေါ့ဒါကတော့ခမခင်ပါပေါ့ဒီလိုချင်းကိုရောက်တဲ့ကကျွန်တော်တက်နိုင်သေးပြီးအစိုးရကအတိုက်ခံလို့လည်းနေရာနည်းနည်းပေးလာတယ်ဟလာဆိုတော့တော့ကဒီလိုလိုနဲ့ဆင်ပြေမဲ့လူချင်းချင်းအနေနဲ့ management တွေလုပ်လာတဲ့အခါကျတော့သူရနေပြီးတော့တင်းကျပ်ထားတဲ့လုံခြုံရေးတင်းကျပ်မှုတွေကိုသူရ short ပေးတယ်ဟလာအဖွဲ့စည်းတွေကနေပြီးတော့ပြုချင်တယ်ဆိုလို့ရှိလို့ချင်းသူကခွင့်ပြုတာတွေပါရေလုပ်လာတာပေါ့နော်အဲ့တော့ဟိုနောက်တစ်ခါဒုသမရကိုလည်းသူကပို့ပြီးတော့သူရရဲ့သဘောထားကြည့်မှုကိုကြားရတဲ့အနေနဲ့သူကဒီဒုသမရကိုသာတက်ရောက်ပြီးတော့လေးပြူလာတော့ကတော့ဒါမျိုးတွေလုပ်လာတာပေါ့နော်အဲ့တော့ဒါတွေကရင်းနဲ့တူတဲ့အခင်ချင်းပေါ့အားတော့ကျွန်တော်ထင်ပါတယ်ဟိုသူတို့ကရတားဆိုးရတဲ့ရလို့သူတို့ကသူတို့ပုံပေါ်ကျနေတဲ့အတွက်မလို့လုပ်တယ်လို့ထင်ပါတယ
်။တိုင်းပြည်အတွက်အသက်ပေးသွားတဲ့အာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့ရတဲ့မွန်မြက်လာတဲ့ဒီအာဇာနည်နေ့မှာအခုလက်ရှိအစိုးရတာဝန်ရှိခေါင်းဆောင်တွေအနေနဲ့ပြည်သူတွေနဲ့တသားတဲ့တလေးတစားအလေးပြုဂုဏ်ပြုဥညွတ်မှုကိုလှုပ်ဆောင်သင့်ပါတယ်လို့တော်ဖျားလေးရဲ့သမီးဖြစ်သူဒေါ်ဒေဝီတန့်စင်ကပြောပါတယ်
။ဒါကတော့အာဇာနည်ဆိုတာကိုကျော်အောင်ဆန်းနဲ့အာဇာနည်ဒီခေါင်းဆောင်တွေဟာဒါတိုင်းပြည်ကပိုင်တာလေ။ နော်အစိုးရတစ်ခုလည်းပိုင်တာမဟုတ်ဘူးလေတော့မလို့ဘာပဲပြောဒေါ်လေးတို့ကဒီအာဇာနီကုဘိမှန်ကိုလွတ်လွတ်လပ်လပ်ပြည်သူတွေကိုအကန့်အသတ်မရှိနော်ဒါခွင့်ပေးဖို့ကောင်းပါတယ်ဒေါ်လေးဒီတရင်နားထောင်လိုက်တဲ့အချိန်မှာဒီနေ့မှာဟာဘာတွေမယူပါဘူးလွယ်အိတ်မယူပါဘူးကင်မရာမယူပါဘူးဖုန်းမယူပါဘူးဆိုရယ်ကန့်သက်ချက်တွေကြတော့ဒေါ်လေးတော်တော်အံ့ဩသွားတယ်အဲ့တော့အစိုးရတစ်ခုဟာကိုယ့်ကိုယ်ကိုပြည်သူတွေကချစ်တယ်ယုံကြည်တယ်နော်အားကိုးတယ်ဆိုရင်ဘာမှဒီအတားအဆီးတွေလုပ်ရမလို့ဘူးလေဒေါ်လေးပြောတာပြည်သူနဲ့အတူဟလာဒါအစိုးရအချင်းဒါပြည်သူအချင်းဆိုလွတ်လွတ်လပ်လပ်ဖွင့်ပေးလိုက်ဖို့ပဲရှိတယ်
ဆရာကြီးသခင်ကိုတော်မှိုင်းငင်းညာရေးကိုရက်ကဦးထွန်ဝင်းငိမ့်ကလည်းအာဇာနီခေါင်းဆောင်ကြီးတွေကိုအလေးပြုတဲ့အခမ်းအနားကိုလက်ရှိအစိုးရတာဝန်ရှိတဲ့သူတွေဘက်ကဒီထက်ပိုပြီးတော့မှတခန့်တနာလှုပ်ဆောင်ပေးသင့်တယ်လို့ရှုမြင်ပါတယ်
။ဒါပြည်သူလူထုနဲ့ဒီလိုမျိုးကကဟိုတက်ရတဲ့အခမ်းအနားမျိုးမှာဟိုလုံလုံလေးမရှိဘူးလို့များယူဆလာမသိဘူးပေါ့ဗျာ။ဟိုတကယ်တကယ်တော့အင်းတော်အစ်စ်အမြင့်ဆုံးအနာပိုင်နဲ့ဒူရလေအရင်တော့တိုင်းပြည်ကိုလို့လွတ်လပ်အောင်သက်ပေးပြီးသွားတဲ့သူတွေဆိုတာကတော့အများကြီးမြင့်မြတ်ပါလေဗျာအဲ့ဒီအတွက်သူတည်းမြင့်မြတ်တာမရှိပါဘူးသူတော်သက်ပေးပြီးသွားသေးတာပဲအဲနောက်လူတွေဒီလိုတိုင်းပြည်ကိုခေါင်းဆောင်နိုင်တဲ့သူတွေကိုကျိုးဆွတ်နိုင်တဲ့သူတွေအများကြီးပေါ်ပေါက်လာတော့တိုင်းပြည်ရဲ့အရေးကြီးဆုံးထိပ်တိုင်းခေါင်းဆောင်တွေကဟာရောပြုတ်တယ်ဆိုတာအဲ့ဒီအစဉ်လာကိုဥညွတ်တာပါ
ပြည်သူတွေအနေနဲ့အာဇာနီကုန်းအထီအလေးပြုချီတက်ဂုဏ်ပြုမှုတွေကိုလုံခြုံရေးပိုင်းတင်းကြပ်မှုတွေနဲ့ဆောင်ရွက်နေတာထက်စာရင်လွတ်လွတ်လပ်လပ်လှူဆောင်ခွင့်ပေးသင့်ပါတယ်လို့လည်းအကြံပြုမှုတွေရှိပါတယ
်ပြည်သူလူထုကအခုရတဲ့ကာရဝပြုခွင့်ဆိုတာကလည်းဟိုသူတို့ကလုံခြုံရေးအရင်သူတို့ဘက်ကတင်းကြပ်တာတွေကတော့ရှိနေသေးပဲစစ်တပ်ဆေးတာတွေသူတို့တတ်မှတ်တဲ့နေရာတွေမှာပဲကျွန်တော်တို့စစ်ဆေးခံရတာတွေတန်းစီဆောင်နေရတာတွေအဲ့မျိုးတွေပေါ့နော်လူထုကဟိုအစဉ်တည်းရေလို့ကိုကာဝတိကိုရရဖို့ဆိုတော့အဲ့ဒီလိုအချိန်မီထိမတွေ့ရသေးဘူးလေ
ဇူလိုင်လ18ရက်နေ့ဒီကနေ့မှာတော့ဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနီခေါင်းဆောင်ကြီးတွေကိုရည်စူးပြီးတော့လေပြည်သူ့တော်ဥက္ကဋ္ဌသူရဦးရွှေမန်းကကညွတ်ကွင်းက9ရက်ကြီးဖျားဓမ္မယုံမှာစွန့်စက်ကက်လှူဒန်းခဲ့ပါတယ်မနေ့ပြန်ဇူလိုင်လ19ရက်နေ့မှာတော့အာဇာနီဂုံးကိုအာဇာနီခေါင်းဆောင်ကြီးတွေရဲ့ကြံရည်သူမိသားစုတွေဘက်ကတက်ရောက်ဂါရဝပြုမှာဖြစ်ပြီးအစိုးရပိုင်းလွှတ်တော်ပိုင်းနဲ့သက်ဆိုင်ရာဝန်ကြီးဌာနအဖွဲ့အစည်းအသီးသီးကတာဝန်ရှိတဲ့သူတွေဘက်ကလည်းပန်းခွေချလာရောက်အလေးပြုကြမှာဖြစ်ပါတယ်တာဝါလိန်လန်းကဗိုလ်ချုပ်အောင်ဆန်းနေထိုင်ခဲ့ရာဗိုလ်ချုပ်နေအိမ်နဲ့ဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့ဝန်ကြီးများယုံကိုလည်းအများပြည်သူလေ့လာနိုင်မှုဖွင့်လှစ်ပေးမှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အာဇာနီခေါင်းဆောင်ကြီးတွေကြာဆုံးခဲ့ရတဲ့အချိန်မနက်10နာရီနဲ့38မိနစ်မှာလည်းအားလုံးကတပြိုင်တည်းဝမ်းနည်းကြောင်းအော်အော်ဆွဲအလေးပြုမှုတွေလှုပ်ဆောင်ကြဖို့လည်းရှိတယ်လို့သိရပါတယ်ရှင်
။မဆုမွန်ပြပြပေးသွားတာပါ။အခုတော့နောက်သတင်းတစ်ပုဒ်အနေနဲ့သောရရှင်နေနားဆင်ရမှာတော့မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲနီးကပ်ချိန်မှာပဲသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာစိုးရိမ်ရဆဲဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အာရုံစိုက်ဆောင်ကြည့်ဖို့လိုတယ်လို့ပြင်သစ်အခြေစိုက်နယ်စည်းမခြားသတင်းထောက်များအဖွဲ့ RSF ကပြောဆိုလိုက်ပါတယ်။ဒါအပြင်မနေ့က RSF အဖွဲ့ကြီးကထုတ်ပြန်တဲ့သတင်းသမားတွေကိုအများပြည်သူသိအောင်ချင်းချောက်ပြောဆိုခဲ့တဲ့နိုင်ငံတကာခေါင်းဆောင်တွေစီးရင်ထဲမှာသမ္မတဦးသိန်းစိန်ကိုလည်းထည့်သွင်းဖော်ပြထားပါတယ်။မအင်ဂျင်နိုင်ကအပြည့်အစုံကိုဆက်လက်ပြောပြပေးမှာပါရှင်
။ရွေးကောက်ပွဲကျင်းပဖို့လေးလလောက်ပဲလိုတော့တဲ့အချိန်မှာမြန်မာနိုင်ငံကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတိုးတက်လာတာမတွေ့ရဘူးလို့ RSF ရဲ့အာရှပစိဖိတ်အကြီးအကဲဘန်ဂျမင်အစ်စမီလ်က VOE ကိုပြောပါတယ
် We have seen often measures and countermeasures
ကျွန်တော်တွေ့နေရတာကရှေ့ခြေတလန်းတိုးပြီးတော့နောက်ကိုနှလန်းဆိုးလိုက်တာမျိုးတွေ့နေရပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတွက်ပြုပြင်ပြောင်းလဲမှုတွေလွန်ခဲ့တဲ့နှစ်အနည်းကရှိခဲ့ပေမဲ့2013ခုနှစ်လောက်ကစပြီးတော့သတင်းမီဒီယာတွေပေါ်ဖိနှိပ်လာတာတွေကိုတွေ့မြင်ရပြီးတော့အခြေအနေကနောက်ပြန်ဆုတ်သွားပါတယ်
။ဒါ့အပြင်အစိုးရအနေနဲ့သတင်းလွတ်လပ်ခွင့်ကိုဆက်ပြီးတင်းတင်းကြပ်ကြပ်ထိန်းချုပ်ကန့်သက်ထားမယ်ဆိုရင်အလိုအရေးကြီးတဲ့ရွေးကောက်ပွဲကျင်းပတဲ့ကာလမှာတိကျမှန်ကန်တဲ့သတင်းအချက်အလက်တွေကိုအများပြည်သူအကျိုးစီးပွားအတွက်ဘယ်လိုတင်ပြနိုင်တယ်လဲဆိုတာကိုမြန်မာသတင်းသမားတွေအနေနဲ့အာယုံဆိုင်လှုပ်ဆောင်ဖို့ဘန်ဂျမင်အစ်စမီလ်ကပြောပါတယ်။ဇူလိုင်လ18ရက်တောက်ကြနေ့က RSF အဖွဲ့ကြီးကထုတ်ပြန်တဲ့သတင်းသမားတွေကိုအများပြည်သူသိအောင်ချင်းချောက်ပြောဆိုခဲ့တဲ့နိုင်ငံတကာခေါင်းဆောင်တွေစီးရင်ထဲမှာသမရဦးသိန်းစိန်ကိုထည့်သွင်းဖော်ပြခဲ့ပါတယ်။ဒါဟာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်မြန်မာနိုင်ငံဟာစိုးရိမ်ရတဲ့အခြေအနေမှာပဲရှိနေဆဲဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စောင့်ကြည့်ဖို့ RSF အနေနဲ့ထပ်ပြီးတိုက်တွန်းလိုက်တာဖြစ်တယ်လို့ဘန်ဂျမင်အစ်စမီလ်ကပြောပါတယ
်။ In the case of Burma it's not only Thai fans who speak about the press openly.
မြန်မာနိုင်ငံမှာတမန်ဦးသိန်းစင်ကသတင်းမီဒီယာကိုချင်းချောက်ပြောဆိုခဲ့တဲ့မင်းကွန်းရှိခဲ့ပါတယ်။ဒါပေမဲ့တစ်ဖက်မှာတော့ပြန်ကြားရေးဝန်ကြီးလည်းဖြစ်တမရရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဦးရထွတ်ကနိုင်ငံတော်အတိုင်းဝိုင်းနဲ့ဆက်ဆံပြောဆိုရမှာအကောင်းတွေကြီးပဲဆောင်ရွက်နေရဆိုတာမျိုးလုတ်ပြပါတယ်။ဒီလိုဖြစ်ရအခြေအနေတချို့ကိုကျွန်တော်တွေးမြင်ခဲ့ရပါတယ်။တကယ်တမ်းမှာတော့မြန်မာနိုင်ငံမှာသတင်းသမားတွေအပေါ်ချင်းချောက်မှုတွေရှိနေတာပါ
။တိကျတဲ့နှစ်မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ရင်အလွတ်သတင်းတောက်ကိုပါကြီးသတင်းယူရင်းအသက်ခံရတာလွတ်လပ်စွာသတင်းဖော်ပြမိလို့ Unity Channel သတင်းသမားတွေထောင်ချခံရတာဘိုင်မွန်တန်နေဂျာနယ်သတင်းသမားတွေအရေးပေါ်အပ်ဥပဒေပုံမှန်နဲ့တရားရင်ဆိုင်ခဲ့ရတာတွေဟာသတင်းသမားတွေအပေါ်ဖိနှိပ်နေတာပဲဖြစ်ကြောင်းဘန်ဂျမင်အစ်မီးလ်ကထောက်ပြပြောဆိုခဲ့ပါတယ် RSF ရဲ့ထုတ်ပြန်ချက်မှာ2014ဇူလိုင်လကပြောကြားခဲ့တဲ့သမရဦးသိန်းစင်ရဲ့လစီမေကွန်းမှာသတင်းလွတ်လပ်ခွင့်ဟာနိုင်ငံတော်လုံခြုံရေးကိုအကူအညီပေးမယ့်အစားထိခိုက်လာမယ်ဆိုရင်လက်ရှိတည်ဆဲဥပဒေနဲ့ထိထိရောက်ရောက်အရေးယူသွားမယ်လို့အလုံးကိုတတိပေးလို့ကြောင်းပြောသွားတဲ့အချက်ကိုကိုကဖော်ပြထားပါတယ်။ဒါ့အပြင်2014နှစ်စကတည်းကမြန်မာနိုင်ငံမှာသတင်းသမား9ဦးကိုထောင်ချခဲ့တယ်လို့သတင်းကောင်စီကလည်းအာဏာပိုင်တွေကထိန်းချုပ်ထားတယ်လို့ဖော်ပြထားပါတယ်ရှင
်။ဘရော့ရှိမှာခင်နိုဝင်ဘာလမှာကျင်းပမယ့်ထူးထူးရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့ပြင်ဆင်လှုပ်ရှားမှုတွေမဲဆန္ဒအနေနဲ့ကုသလေလောင်းရွေးချယ်မှုတွေစတင်နေကြတာတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူထုရဲ့အမြင်လူထုရဲ့စိတ်ဝင်စားမှုဘလောက်ရှိပါလဲ။အပြောင်းလဲတဲ့တိုင်းပြည်အတွက်ရွေးကောက်ပွဲကနေပြီးတော့ဘာတွေလုပ်ပေးနိုင်မယ်လို့ပြည်သူလူထုကယုံကြည်အားထားမှုရှိကြပါလဲ။သရရှင်တွေရဲ့အမြင်သရရှင်တွေရဲ့ယူဆကိုအထူးသိလိုပါတယ်။ဒီလာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဒီကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးပြောပြလိုတဲ့သရရှင်တွေအနေနဲ့view မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ်သူရရှင်ကိုကျေးဇူးပါတယ်။
ဒီကနေ့ညဘက်9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရွေးကောက်ပွဲအပေါ်တော်ရရှင်တွေရဲ့အမြင်ဆွေးနွေးမဲ့တိုင်းရည်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရရှင်။အခုတော့နောက်သတင်းပုတ်အနေနဲ့တော်ရရှင်နေနားဆင်ရမှာတော့အပိပိဆိုင်ရာပညာရေးစနစ်နဲ့အညီတင် जा ပေးနေတဲ့ပုဂ္ဂလိကအကြောင်း International School တွေကမြန်မာနိုင်ငံပညာရေးကဏ္ဍကိုတိုးတက်ဖို့အတွက်အထောက်အကူပြုယုံတာမကနိုင်ငံရဲ့ခြားကနေပြီးမြန်မာနိုင်ငံကိုလာရောက်အလုပ်လုပ်ကင်တဲ့ပညာရှင်တွေအတွက်သူတို့သားသမီးတွေကိုလည်းကြောင်းထားနိုင်ဖို့ဆိုတဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးမှာပါလို့ Yoma Strategic Holdings ကဒေါ်သီရိတန်မုံကတုံသက်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မအီတန်စင်ကပြောပြပေးမှာပါရှင်
။မြန်မာနိုင်ငံပညာရေးကဏ္ဍတိုးတက်ဖို့အတွက် International ကျောင်းတွေကတစ်ဖက်တစ်လမ်းကအထောက်အကူပြုနေတာပါလို့ Yoma Strategic Holding ရဲ့အင်ချင်မြင့်အမှုဆောင်အကြီးအကဲဖြစ်သူဒေါ်သီရိတန်မုံကပြောပြပါတယ်
။ဥပမာအားဖြင့်အခုကျမတို့အနေနဲ့ဒီလုပ်ငန်းတွေအနေနဲ့အပြင်ကဟိုပညာရှင်တွေခေါ်ရပါတယ်ခေါ်တဲ့အချိန်မှာသူတို့မိသားစုတွေကဗမာပြည်ဆိုမလာနိုင်ဘူးဘာဖြစ်လို့လဲဆိုဗမာပြည်မှာကျောင်းမရှိလို့ဆိုတော်တော်များများဒီကိုလိုချင်တဲ့ပညာရှင်တွေကပေါ့နော်လာခြင်းပေမဲ့မလာနိုင်ဘူးမိသားစုကအရေးကြီးတာ哦ဆိုတော့တချို့ကြတော့လေမိသားစုခွဲပြီးတော့ရိုးတရားမှာကလေးတွေကိုကျောင်းထားတယ် international school ထားတယ်အဖေတို့မို့အမေကဗမာပြည်မှာလာပြီးအလုပ်လုပ်ကြတယ်ဆိုတော့အဆင်မပြေတာလေးအများကြီးရှိတယ်ပေါ့နော်ဆိုတော့ဒီ international school တွေကရင်းကျောင်းသားအရေးအတွက်နဲ့ကမ္ဘာနိုင်ငံတွေနဲ့ရှင်လို့ရှင်အရေးအတွက်နည်းပေမဲ့တိုင်းပြည်တိုးတက်မှုအတွက်ကတခန်းတကာနာနေပြီးတော့အရေးကြီးတယ်လို့မြင်ပါတယ်လို့ပြောချင်ပါတယ်
Yoma Strategic Holding ပိုင်းနဲ့ Panlan International ကျောင်းရဲ့အုပ်ချုပ်မှုပိုင်းနဲ့သင်ရိုးပိုင်းကိုဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ Dulwich College အထက်တန်းကျောင်းရဲ့အုပ်ချုပ်မှုအဖွဲ့လက်အောက်ကိုနှစ်ရှည်စီမံကိန်းနဲ့ဩဂုတ်လကစပြီးလွှဲပြောင်းပေးလိုက်မှာဖြစ်ပါတယ်အခုလိုလွှဲပြောင်းပေးလိုက်ခြင်းအပြင်ဘလို့ပြောင်းလဲမှုတွေရှိလာမလဲဆိုတာကိုသူကအခုလိုဖွင့်ဟပါတယ
် Dulwich ကနေ Education Index Management ကပူပေါင်းတဲ့အတွက်ကြောင့်ကျမတို့ဒီကျောင်းကိုနောက်ထပ်ဒီ campus ဈေးမှာပဲကျမတို့ဒီမှာနေရာရထားပါလေကျောင်းအတွက်အဲ့ဒီမှာစပြီးတော့ကျောင်းစာဦးတွေစပြီးစောက်ပြီးတော့အခုရှိတဲ့ကျောင်းအသေးကနေပြီးတော့ကျောင်းသားဒီတဲ့စင်စားမကတိုးအောင်လို့ ကျောင်းအကြီးဖွင့်မှာဖြစ်ပါတယ်
။ Dulwich College ကမြန်မာနိုင်ငံမှာနေမကားပဲနိုင်ငံတကာမှာအကျောင်းဝယ်ရှိပြီးတော့ Britain နိုင်ငံမှာသင်တဲ့သင်ယူအတိုင်းသင်ကြားပေးနေတာဖြစ်ပါတယ်။ဘန်လန်အင်တာနက်ရှင်နယ်ကျောင်းကရတဲ့အောင်လတ်မဟာဒီတင်နိုင်ငံကအထက်တန်းကျောင်းတွေရဲ့စံနှုန်းအတိုင်းနိုင်ငံတကာကအသိမှတ်ပြုရဲ့အောင်လတ်မှတ်လည်းဖြစ်ပါတယ်။ဘန်လန်အင်ယာရဲ့တစိမ့်တစ်ပိုင်းလို့ပြောလို့ရတဲ့ဘန်လန်အင်တာနက်ရှင်နယ်ကျောင်းကိုယူမရဲ့အုပ်ချုပ်မှုလက်အောက်ကနေပြီးတော့ Dulwich College ကိုလွှဲပြောင်းပေးလိုက်တဲ့အကြောင်းရင်းကိုဒေါ်သီရီသက်မွန်ကရှင်းပြပါတယ်
။ကျမတို့အနေနဲ့ကတော့ကျမတို့က property developer and pit အတွက်ကြောင်းကျမတို့ကတော့ဒီ Star City ရောဘန်လန်ရောဒီneighborhood ပေါ်တော့အင်္ဂါရက်နေ့ပြည့်စုံဖို့အတွက်ကိုကြောင်းကောင်းကောင်းရှိရမယ်လို့ကျမတို့မှအများအထူးယုံကြည်ပါတယ်ပြီးတော့ကျမတို့အနေနဲ့လည်းအုပ်ချုပ်မှုဘိုင်းကလည်းဒီပညာရေးဘိုင်းကိုအရန်အားပါပါတယ်ဒါပေမဲ့ကျမတို့ကပညာရေးပေးတဲ့ဟိုလုပ်ငန်းရှင်တွေမဟုတ်ပါဘူးပညာရေးအကြောင်းကိုဟိုတေးတေးချာချာဂါဂါနာနာနားလေတာတော့ဒီ operator တွေကနားလေတာပါ
Yuma Strategic Holdings နဲ့ Dulwich College တို့အတူတူလက်တွဲလုပ်နေတာပန်းလန်တစ်ခုတည်းမှာတင်တာမကပဲတန်လင်မြို့မှာရှိတဲ့ Star City ကျောင်းမှာလည်း2019ခုနှစ်မှာ British College ရန်ကုန်ဆိုပြီးအလားတူကျောင်းတစ်ကျောင်းစတင်ဖွင့်ဖို့အစီအစဉ်ရှိတယ်လို့ဒေါ်သီရီသက်မွန်ကဖြည့်ဆွတ်ပါတယ်
။မအီတန်စင်ပြောပြသွားတာပါ။ VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို9ချိန်ထုတ်လွှင့်ပေးနေရပါ။ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOE Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရဲ့ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ဗီဒီယိုရနေစနေနေ့ညနေပတ်သတင်းတွေကိုထုတ်လွှင့်ပေးနေပါတယ်ဒီကနေ့ည9:00နာရီမှာထုတ်လွှင့်မဲ့ညနေပိုင်းအစီအစဉ်မှာတော့ဘလော့ဂါတွေပြောသမျှမတူတာလေးတွေနဲ့ကြားရလေးတိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်ပထမပိုင်းနာရီဝက်မှာလိုင်းလက်မီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းလက်မီတာ25 31 51တို့မှာပါအစီအစဉ်အစအဆုံးကိုဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ဒီကနေ့ညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးမှာပါရှင
်။အီရန်နိုင်ငံအရှေ့ဘက်ဒါယာလာဒေသမှာကာဗွန်ခွဲတိုက်ခိုက်တာကြောင့်လူတရာလောက်သေဆုံးသွားတယ်လို့အီရန်အာဏာပိုင်တွေကပြောပါရယ်။ IS စစ်သည်ကြတွေရဲ့လူအသေးအပြောက်အများဆုံးတိုက်ခိုက်မှုကြီးတွေကတခုလည်းဖြစ်ပါရယ်။ရှီးယက်မွတ်စလင်အများစုနေထိုင်တဲ့ကမ်ပနီဆက်မျိုးကဈေးဆိုင်နေတဲ့လူစီကားတဲ့နေရာမှာတောက်ကြနေကဘုံခွဲတိုက်ခိုက်ခဲ့တာကြောင့်တခြားလူ90လောက်လည်းထိခိုက်ဒဏ်ရာရသွားပါရယ်။အာဖဂန်နစ္စတန်မှာတော့ဘုံပေါက်ကွဲခဲ့တာကြောင့်လုံခြုံရေးရဲဝန်ထမ်း6ဦးသေဆုံးသွားပါတယ်။မွတ်စလင်တွေရဲ့ Eid al-Fitr အားလည်းရကာလပထမဆုံးနေ့မှာရဲတွေစီးလာတဲ့ကားဟာလမ်းပေါ်ထောင်ထားတဲ့မိုင်းကိုနင်းမိပြီးဘုံကွဲခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။တခြားရဲ3ဦးလည်းဒဏ်ရာရခဲ့တယ်လို့ပြင်သစ်သတင်းဌာနကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူလက်ချက်ဖြစ်တယ်ဆိုတာကိုတော့မသိရသေးပါဘူး။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးလွန်ခဲ့တဲ့အပတ်တွင်ရရှိခဲ့တဲ့သဘောတူညီချက်လိုမျိုးဘယ်တော့မှမရခဲ့ဘူးလို့အမေရိကန်သမ္မတဘရိုက်အိုဘားမားကပြောဆိုလိုက်ပါရယ်။အဲ့ဒီသဘောတူညီချက်ကြောင့်အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မဲ့အစီအစဉ်ကိုတားဆီးနိုင်လင့်တာလည်းဖြစ်ပါရယ်။ဒီကနေ့ပြောကြားတဲ့သမ္မတရဲ့အပတ်စဉ်မိန့်ခွန်းထဲမှာအီရန်အနေနဲ့ဒီရရှိထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးလှည့်ရလို့ရနိုင်မှာမဟုတ်ကြောင်းနဲ့အဲ့ဒီလိုမလုပ်နိုင်အောင်အစဉ်စစ်စုံစမ်းစစ်ဆေးသွားနိုင်မှုအားလုံးပြင်ဆင်ထားတယ်လို့ဆိုပါရယ်။ဒီပြိုင်ဘက်မိသားစုဝင်နေတဲ့သတင်းတောက်တွေကို2009ခုနှစ်အတွင်းကတက်ခဲ့တယ်လို့အဓိကတန်တရာရှိခံရတဲ့ဖိလစ်ပိုင်နိုင်ငံကဩဇာကြီးတဲ့ခေါင်းဆောင်တဦးသေဆုံးသွားပြီဖြစ်ပါတယ်။မန္တနာအိုကျွန်းမဂူအင်ဒနာအိုဒေတာအုပ်ချုပ်ရင်းမှုအန်ဒယ်အမ်ပက်ချူယန်ဟာတောက်ကြနေနှောင်းပိုင်းကအစိုးရစေယုံတစ်ခုမှသေဆုံးသွားတာဖြစ်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်ဟာကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမူကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Joe Gray ဖြစ်ပါတယ်။ကျွန်မနန်းလဖိုင်ပါ။ဒီညနေဘက်ကိုနိုင်မှာချက်ပြီးထုတ်လွှင့်မဲ့အစီအစဉ်မှာပြန်ဆောင်ရအောင်နော်။တော်ရရှိမြန်နေတကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.